မြန်မာပြည်တွင်းမှာလာရောက်လုပ်ကိုင်တဲ့ပြပကားထုတ်လုပ်တက်စီလုပ်ငန်းတွေမှာစီမံကန့်သတ်ချက်တချို့ကိုပြန်လည်သုံးသပ်ပေးဖို့ကိုရီးယားကုန်သွယ်ရေးဝန်ကြီးကဒီကနေ့ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံတာမှတိုက်တွန်းသွားပါတယ်။ဒီလိုဆောင်ရွက်ပေးခြင်းအပြင်တောင်ကိုရီးယားကားထုတ်လုပ်ငန်းကြီးတွေအတွက်အခွန်အကောက်တက်ပါစေပြီးကားထုတ်လုပ်ရေးနဲ့လုပ်ရေးလည်းပို့ပြီးတော့ဖွံ့ဖြိုးလာစေမှာဖြစ်တယ်လို့ပြောခဲ့ပါတယ်။မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံကုန်သွယ်ရေးကိစ္စတိုးမြင့်ရေးဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ကမ္ဘာနဲ့ရှင်ပြိုင်နိုင်တဲ့အခြေကုန်သွယ်လုပ်ငန်းတွေကိုတိုးတက်လာအောင်ကြိုးပမ်းနေတဲ့အကြောင်းဒေါက်တာဆန်းစုကြည်ကဆွေးနွေးခဲ့တယ်လို့တောင်ကိုရီးယားရုပ်ဟပ်သတင်းကဖော်ပြပါတယ်။တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးကင်မြုံချွန်ကတော့တောင်ကိုရီးယားကားထုတ်လုပ်ရေးလုပ်ငန်းတွေမြန်မာနိုင်ငံတွင်မှလုတ်တာကင်တာအခြေအနေမျိုးဖြစ်အောင်စီမံကန့်သတ်ချက်တချို့ကိုပြန်ပြီးတော့သုံးသပ်ပေးဖို့တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံမော်တော်ယာဉ်ထုတ်လုပ်ဖြန့်ဖြူးရောင်းချရေးလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဒေါက်တာဆူထွန်းကတော့တောင်ကိုရီးယားကားထုတ်လုပ်ရေးလုပ်ငန်းတစ်ခုအလုံးမဆနိုင်ဖြစ်နေတဲ့အပေါ်အခုလိုတောင်းဆိုတာဖြစ်မယ်လို့ယူဆပါတယ
်။ကျွန်တော်တောင်ကိုရီးယားကလက်ရှိကုမ္ပဏီတစ်ခုပါပေါ့ကွာ။ဒီအမှန်အတိုင်းမှာတင်လာတာရှိရပါမလား။တင်လာတဲ့အချိန်မှာကျွန်တော်ကကျွန်တော်တို့ဒီမှာ SKG နဲ့သွားတက်ရင်တော့နှစ်မျိုးရှိတာဟုတ်တယ်ခင်ဗျာ SKG 1 SKG 2ဆိုပြီးရှိနေအောင်နော်အရင်တော့ကျွန်တော် SKG 1ဆိုပြီး definition နဲ့ခွင့်ပြုတာပေါ့နော်အခုနောက်ပိုင်းကျတော့ကျွန်တော် SKG 2ဖြစ်သွားတယ်အဲ့တော့ SKG 1တော့လောက်ရတာပိုလွယ်တာပေါ့ဒီကားရဲ့ dashboard ကိုပဲထုတ်ပြရမလို့ဒါပေမဲ့ဒီကနောက်ပိုင်းကျတော့ဒီယူပြတဲ့ဝိုင်းပေါ်ကျတာ social media တွေမှာဟိုတခြားကိစ္စတွေမှာဒီနိုင်ငံကုမ္ပဏီဟိုကားထုတ်တဲ့ကုမ္ပဏီကတကယ်ကိုယ်ဟာရက်ကားကိုဟိုထုတ်တာမဟုတ်ဘဲနဲ့အခွန်တက်တာကိုလည်းယူကြရဆိုပြောတော့အဲဒါကျွန်တော် SKD 2လို့ definition ပြောင်းနေတာဖွင့်ပြတာပေါ့နော်အဲတော့ကိုရီးယားကုမ္ပဏီတစ်ခုကသူက SKD 1နဲ့ရောင်းနေချိန်မှာလည်းဒီလျှောက်ထားတာပေါ့နော်သူလျှောက်ပြီးတင်နေချိန်မှာလည်းပြန်ပြီးတော့ SKD 2လို့ဖြစ်သွားတော့ဒီကတော့လုံးဝမရဘူးတန်းတန်းဖြစ်နေတာပေါ့နော
်ပြပကားထုတ်လို့ရေလုပ်ငန်းကြီးတွေကပြပမှာထုတ်လုပ်ထားပြီးသားကပ်ပစ္စည်းတွေနဲ့ပြည်တွင်းမှာလာရောက်တက်စင်နောက်ပြည်တွင်းစျေးကွက်ကိုပြန်ပြီးတော့ရောင်းချတာဖြစ်ပါတယ်ပြပကကားတစ်စင်းလုံးတင်သွင်းတာမဟုတ်တဲ့အတွက်ပြပလုပ်ငန်းကြီးတွေအနေနဲ့အခွန်တက်တာခွင့်ရသလိုပြည်တွင်းမှာလည်းအလို့အကန်အခွင့်အလန်းတွေရစေတာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရကပြပကားထုတ်လို့ရလုပ်ငန်းကြီးတွေကိုစီမံစည်းကမ်းပို့ပြီးတော့တင်းကျပ်လိုက်တာနဲ့ပတ်သက်လို့ဒေါက်တာဆူထွန်းကအခုလိုပြောပြပါတယ
်။လက်ရှိတော့ကားတက်စင်းတဲ့ဟာ SKD စီမီတော့တောင်းပြတဲ့ကြောင့်မို့လို့ very simple ပါဟိုရှုပ်ထွေးတဲ့အတိုင်းမျိုးရောအများကြီးကပါလဲလောက်ကြတာများပါတယ်။နိုင်ငံသားရှိတယောက်လောက်နေအောင်လုပ်ပါမယ်။ကိုရီးယားတော့လက်ရှိအရေးကအများကြီးတော့မဟုတ်ဘူး။ကျွန်တော်ကြီးကတော့ဒီဘက်ဒီအများကြီးကတော့ဂျပန်ကားတွေရတာပေါ့နော်။အမေရိကန်အဲတော့ဖိတ်ကွန်မီယာရဲ့ FTD လောက်ပါ။ဒီဘက် FTD ဘာနဲ့ပြည်မြေရရ။ဆိုတော့ဒီထိုင်းနိုင်ငံမှာရှိတဲ့ဖိတ်ကွန်မီယာဘဝနိုင်ငံကိုမြေပေါင်းမျိုးမှာလက်ရှိကား FTD လုပ်နေတာရှိပါSKD 2နဲ့လို့ရတော့ကျွန်တော်တို့ကလောက်ခံခွန်းနာပူရတာ
လက်ရှိမြန်မာနိုင်ငံတွင်မှာလည်းအမေရိကန်အပါအဝင်ကားထုတ်လုပ်ရေးလုပ်ငန်းကြီးတချို့ကလာရောက်တက်စင်ရောင်းချနေတာပါဈေးကွက်အတွင်းမှာတော့တောင်ကိုရီးယားတို့ဟွန်တိုင်းနဲ့ Kia နှစ်မျိုးကိုတုံးနေတယ်ဆိုပေမဲ့ဂျပန်ကားတွေကဈေးကွက်မှာပို့ပြီးတော့တွင်ကျနေတာဖြစ်ပါတယ်တောင်ကိုရီးယားရဲ့စီးပွားရေးဖွံ့ဖြိုးအောင်ဆောင်ရွက်ခဲ့တဲ့အတွေ့အကြုံအရမြန်မာရဲ့စီးပွားဖွံ့ဖြိုးရေးအတွက်လည်းတောင်ကိုရီးယားဘက်ကကူညီပေးနိုင်တယ်လို့မြန်မာနိုင်ငံကိုလာရောက်ခဲ့တဲ့တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင်